ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပီနယ်ဟိုက်ရိုင်မြို့နယ်အတွင်းက APK တစ်ဆက်ရုံမှာအလုလုကင်နေကြတဲ့မြန်မာနဲ့ထိုင်းအလုသမား300နီးပါးရှိတဲ့အနေနဲ့မြန်မာလူသမား200ကျော်ဟာနိုဝင်ဘာလ18ရက်နေ့ကအလုသမားခွင့်ရေးချိုးဖောက်ခံရတယ်ဆိုပြီးဆန္ဒပြခဲ့ကြပါတယ်။အလုရှင်ဘက်ကမြန်မာလူသမားတွေရဲ့နိုင်ငံကူးစာအုပ်တွေမိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်တွေကိုသိမ်းဆည်းထားပြီးဗီဇာတက်တန်းတိုးပေးမယ်ဆိုပြီးငွေကြေးကောက်ခံထားပေမဲ့တက်တန်းမတိုးပေးဘဲအထောက်ထားမရှိသူတွေကိုလှုပ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အထောက်ထားကတ်တွေပြန်လှုပ်ပေးခဲ့တယ်လို့ဆိုပါတယ်။ပန်းရောင်ကတ်ဟာနေကျော်သွားလာခွင့်မရှိတဲ့အပြင်တက်တန်းတိုးလို့ရတဲ့နိုင်ငံကူးစာအုပ်တွေကိုသိမ်းဆီးဖျောက်ဖျက်ထားတဲ့အတွက်အလို့သမားတွေကဆန္ဒထုတ်ဖော်ခဲ့တာဖြစ်ကြောင်းဟိုက်ရိုင်မြို့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပြပါဗျ
။ဒီစက်ရုံမှာကျွန်တော်ဒီ MOU လုပ်တဲ့အားလုံး၄ဖွဲ့ရှိတယ်မှာအဲ့မှာ MOU လုပ်သားတွေကိုသူတို့ကအားလုံး MOU လုပ်သားတွေရောနောက်ပြီးတော့ဒီ CIN စာအုပ်ကိုင်ဆောင်တဲ့သူတွေပါအားလုံးကိုစက်ရုံကတာရက်ဆန္ဒတွေကိုသူတို့ကတင်ထားပါတယ်မှာအဲ့လိုသင်ပြီးတဲ့နောက်ပိုင်းမှာဗီဇာဆက်နေဆိုပြီးတော့အလုပ်သမားတွေကပထမအတောက်ကနေပြီးတော့ခဏတောင်ဖြတ်တယ်နောက်ဆိုလို့ရှိရင်ဆက်ပြီးတော့4000နဲ့ခဏရာတွေဖြတ်တယ်အဲ့လိုဖြတ်ပြီးတဲ့နောက်ပိုင်းမှာသူတို့ကတောင်းပန်ယူပြီးတော့ဗီဇာဆက်ပြေးတာတွေမရှိဘူးဗီဇာဆက်ပြေးတာမရှိတဲ့အခါအလုပ်သမားတွေကနေပြီးတော့မကျေနပ်မှုတွေများလာတယ်အဲ့နောက်ပိုင်းမှာနေပြီးတော့တချို့သောအလုပ်သမားတွေဆိုလို့ရှိရင်သူတို့ကဗီဇာမဆက်ပြေးတဲ့အပြင်သူတို့ကဒီတခြားအခုအထောက်အထားမရှိတဲ့အလုပ်သမားတွေစည်ရန်တန်တဲ့ပုံစံမျိုးနဲ့နေပြီးတော့သူတို့ကနေပြီးတော့ပြန်ပြီးတော့23ရက်ကိုသူတို့ကစည်ရန်တန်ပေးတယ်။ဒီစာအုပ်စာရန်ရှိတဲ့လောက်တမားတော့သူတို့ကဒီဘာမှအထောက်အကမ်းမရှိတဲ့ပုံစံမျိုးနဲ့ပေါ့နော်သူတို့ကဒီဘတ်စည်ရန်အပစ်တန်တာပေါ့ဗျာဒီပိုက်ရောင်ဘတ်စည်ရန်အပစ်တန်တာပေါ့အလောက်တမားတည်းရဲ့ဒီသဘောတူညီချက်မရဘဲနဲ့အဲ့လိုတန်ပေးလိုက်တာလေးရှိတယ်။အဲ့လိုဆိုတဲ့အခါလောက်တမားတည်းကမကျေနပ်ဘူး။မကျေနပ်လို့ဆန္ဒပြတဲ့အခါကျွန်တော်ကိုဖုံးဆက်လာတယ်။ဖုံးဆက်လာတဲ့အခါကျွန်တော်ကလည်းဒီထိုင်းနိုင်ငံရဲ့အလောက်တမားအမေကအစီအစီပေါ်တော့ကျွန်တော်ဖုန်းဆက်ပြီးတော့ပြောပြတယ်နောက်ပြီးတော့ဒီထိုင်းနိုင်ငံရဲ့အလုပ်သမားကုညီဆောက်ဆောင်ရေးယုံထိုင်းဆိုရယုံကိုလည်းကျွန်တော်ကနေပြီးတော့ဖုန်းဆက်ပြီးတော့ပြောပြတယ်အဲ့မှာပဲတွားပြီးတော့ဆုံပြီးတော့ကျွန်တော်ဒီဆန္ဒပြတဲ့နေရာမှာတွားပြီးတော့ဖြေရှင်းတာ၄နာရီလောက်တော့ကြာသေးပါတယ
်ဆက်ယုံအနေနဲ့ကိုဗစ်ကပ်ဘေးကာလမှာလည်းကာကွယ်ဆေးထိုးပေးဖို့ဆိုပြီးတဦးကိုဘန့်ငွေ1000စီကောက်ခံခဲ့တဲ့အပြင်မကြာခဏငွေကြေးကောက်ခံတာတွေလည်းလုပ်ခဲ့တာပါနိုင်ငံကူးလက်မှတ်တွေတက်တန်းတိုးပေးမယ်ဆိုပြီးကောက်ခံထားတဲ့ငွေတွေကလည်းကောက်ခံထားတဲ့လူကလိမ်လည်သွားကြောင်းစက်ရုံဘက်ကပြောဆိုခဲ့ပေမဲ့နိုင်ငံကူးစာအုပ်စာတမ်းတွေကိုပြန်ပေးမယ်အကြောင်းငွေကြေးပြဿနာတွေကိုဖြေရှင်းပေးမယ်အကြောင်းအလုပ်သမားသက်မကတွေနဲ့ညှိနှိုင်းစင်မှာတော့ကတိပေးခဲ့တယ်လို့ဆိုပါရယ်လာမယ့်ဒီဇင်ဘာလ9ရက်နေ့မှာတော့အလုပ်သမားတွေစီကနေကောက်ခံထားတဲ့ငွေကြေးတချို့ကိုလည်းပြန်ပေးမယ်လို့လည်းပြောကြားခဲ့တယ်လို့ဆိုပါရယ
်ပြဿနာတွေကိုဖြေရှင်းတဲ့အခါအဲ့ဒီမှာကျတော့သူကတော့အတက်နဲ့ဆုံးပြန်ပြီးတော့ဒီတောင်ဝိုင်းယူပြီးမယ်ပြန်ပြီးတော့ဖြည့်ရှင်းပြီးမယ်ဖြည့်ပြည့်သွားတဲ့စကပြန်နဲ့နေပြီးတော့ဆက်သွယ်ပြီးတော့သူကနေပြီးတော့ဒီပတ်စံကိုရအောင်ပြန်လုပ်မယ်လို့သူကတော့ဝန်ဆောင်ကတိပေးတာတွေကတော့ရှိတယ်။နောက်ပြီးတော့ဒီကိုဘက်ကပွင့်စစ်ထိုးထားတဲ့တူးစီကနေပြီးတော့ဖြတ်ထားတဲ့ပတ်စံပေါ့နော်တူးလည်းရနေပြီးတော့ပတ်တထောင်ကြီးဖြတ်ထားတာကိုလည်းကျွန်တော်တို့ဒီဗီဇာမခဏရဲ့နေမှာအလုံးကိုသူကပြန်ပေးမယ်။နောက်ပြီးတော့ဒီအလုပ်သမားတွေစီကပိန်းထားတဲ့ဇာရွက်စာတမ်းပေါ့နော် passport CIN စာအုပ်တွေ MOU စာအုပ်တွေကိုအလုံးကိုနေပြီးတော့အခုဒီရက်ကိုစတင်ထုတ်တာနဲ့နောက်ပြီးတော့ဒီတနေ့ဗီဇာထုတ်တာနဲ့ပတ်သက်လို့လောက်ဆောင်လို့ပြီးပြီဆိုတဲ့သူကနေပြီးတော့အားလုံးကိုနေပြီးတော့ပြန်ပြီးတော့ဒီအလုပ်သမားတွေရဲ့စာရွက်စာတမ်းကိုပြန်ပေးမယ်လို့တော့ဝန်ဆောင်ကတိတွေသူကနေပြီးတော့အင်းနေမှနေပြီးတော့ပြန်ပြီးတော့ပြောတာပေါ့နော
်အလုပ်သမားတွေဘက်ကတော့စက်ရုံဘက်ကနေပြန်လဲဖြည့်ရှင်းပေးမယ်ဆိုတဲ့ဂတိကဝတ်ကြောင့်ကြည်အေးခဲ့ပေမဲ့အလုပ်သမားရဲ့ဆောင်ရွက်နေသူတွေကတော့စက်ရုံဘက်ကဂတိတီမတီစောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်အခုလိုမျိုးအလုသမားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းဆည်းထားတာမျိုးတွေအထောက်ထားမရှိသူတွေလိုမျိုးလက်မှတ်အစ်စ်ပြန်လုတ်ခိုင်းတာတွေဟာဥပဒေနဲ့မညီပဲအလုသမားအခွင့်အရေးချိုးဖောက်တာဖြစ်ကြောင်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်